2020ရနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့2016ခုနှစ်နှစ်လယ်မြမအကြောင်းရည်ရနာပြပွဲကိုဒုသမရဆမ်းမောက်ခန်းကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။မြမအကြောင်းရည်ရနာတွေတင်ပို့ရောင်းချခွင့်အပါအဝင်မြမနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြီးခဲ့တဲ့လပိုင်းအတွင်းကပြန်လည်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့လည်းအခုကျင်းပနေတဲ့အကြောင်းရည်ရနာပြပွဲမှာအမေရိကန်ကရနာကုန်တွေတွေပိုရောက်လာပြီးတိတာတဲ့အဝယ်လိုက်တဲ့ပုံစံမျိုးမရှိသေးဘူးလို့မြမအကြောင်းရတနာအတင်းရဲ့အတွင်ရင်မူဦးထွန်းလာအောင်ကပြောပါတယ
်ဒီကစားပြောလဲမှုကြီးတော့ရှိသေးပါဘူးအကြောင်းရတနာဆိုတာကျွန်တော်တို့လူကုန်ကုန်ပြီးလို့ပေါ့ဒီမှာထားပါတော့ဗျာကျွန်တော်တို့ကဆွေရုပ်လုပ်ငန်းကြီးကိုဒီဝိုင်းတွေပြုစုဖွင့်လိုက်တဲ့အတွက်ကြောင့်လို့ဟာ exploria တစ်စအနေနဲ့စတဲ့လာတဲ့၃လတက်လာတဲ့ရတနာပြည်စည်းကတော့တန်ဖိုးရှိပြည်စည်းဆိုတော့တစ်စအနေနဲ့စတဲ့လာတဲ့တပုံလို့ပေါ့ဒီလူကြီးကတော့ဟောသူတို့ဓာရီကောင်းလာတယ်ဆိုရင် banking system ကြီးကောင်းလာမယ်တော့ခုနကပြောလို့ပြော smooth ဖြစ်လာတယ်နော် remittance လို့ရတဲ့ကိစ္စကြီး account transfer လို့ရတာဒီ remittance လို့ရတာဒီငွေကြေးစီစဉ်ကြီးอ่ะပြန်ပြီးတော့ချောမွေလာတာပေါ့ဗျာသူက
ဒါပေမဲ့မြမအကြောင်းရဲ့ရတနာပြပွဲကိုအမေရိကန်တွေကစိတ်ဝင်စားမှုပိုပြလာတာကိုတွေ့ရတယ်လို့ဆိုပါတယ်
အဲ့လိုဒီနှစ်မှာတော့အမေရိကန်တို့ကတော့20နိုင်ငံလည်းကျွန်တော်တို့ကဖိတ်တယ်အမေရိကန်နေရာလည်းလာနေကြပြီပိုဝဲနဲ့အုပ်စုလိုက်ဒီပေါ့ဗျာလာဆွေးနွေးကြတိုင်းနေကြအဲ့လိုရှိပါတယ်စီတိုနာဟိုတယ်လို့ပါလို့ဒါရင်ကျွန်တော်တို့အသင်းချုပ်ကိုလည်းလာပြီးဆွေးနွေးတယ်အမေရိကန်အဖွဲ့တွေကျွန်တော်တို့တော့မြန်မာလုပ်ငန်းရှင်တွေအသင်းချုပ်ကိုလာပြီးဆွေးနွေးတယ်ဒီကတော့နောက်လာမယ့်ပွဲတွေကြလို့ရှိရင်တော့ဒီယူရိုငွေတက်ပေါ်ပဲနဲ့တော်လာနဲ့ဟိုပေါ်ပြန်ရောင်းချတဲ့ငွေကြေးစီးတွေပေါ့ဗျာဆွေးနွေးတဲ့ပိန်းလုံးတွေပါအဲ့ဒီကျွန်တော်ကြိုးစားနေပါတယ်ပြီးပြီးတော့မှ
ပါမဂျိတ်အဲ့လို့ခေါ်တဲ့မြန်မာနိုင်ငံကထွက်တဲ့ကြောင်းမြရတနာတွေအထူးသဖြင့်ဗဒမြားနဲ့ကြောက်စိမ့်တွေပြပတင်ပို့ရောင်းချမှုကိုပိတ်ပင်တားမြစ်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2003ခုနှစ်မှာပြဋ္ဌာန်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကြောင်းမြရတနာဈေးကွက်ဟာလည်းတိရုပ်ကုန်တွေအပေါ်အများစုမိခိုအားထားလာရတယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါဒါပေမဲ့အဲ့ဒီလိုဖြစ်တာဟာတရုတ်လူမျိုးတွေကိုနိုင်ကမူလကတည်းကကြောက်စိမ့်ကိုကြိုက်နေတတ်တဲ့အတွက်ဖြစ်တယ်လို့ဦးထွန်းလာအောင်ကပြောပါတယ်
အဲ့ဒါတော့ဒီမှာရှင်နေရ Facebook နဲ့မဆိုင်ဘူးသူကပြောင်းလဲမှုတော့ဒီမှာမှမဖြစ်ပါဘူးမဖြစ်ဘူးဆိုတာဒီလိုလေးဘာဝကူကသူမျိုးရင်းနှီးကြဘူးတခုချင်းပါပြီဆိုကြောက်စေးရင်ကြောက်ရင်းတယ်ကြောက်ရင်းရိုင်းလုံးဒါကများတာပေါ့ဗျာဆရာမလည်းသိနေတာအာကဘာလဲဆိုတော့ဒီဥကြီးသဘောတော်ဟာကြောက်စေးရင်မတမ်းမြတ်လို့လားဗျာဒီဥကြီးရဲ့ဒီစားသဘင်းရှိတဲ့အိမ်ဒီလိုရှင်ဒီဘားလက်လက်ပတ်တဲ့လက်မကြီးကောင်းနေဒီလိုဆိုတော့အနေဆန်းကူကဒီကားတော့ကျွန်တော်တို့ကတော့ရန်နာပြဝဲမှာလို့ကြောက်ဖိန်းကတော့ဟိုဘောရန်နာပစ္စည်းတွေဗျာမီလာပါ냐ပြီးပြင်းပြင်းထန်ထန်ရောင်းနေအဲ့တော့အဲ့ဒီမှာတော့ 70% 75% လောက်ကတော့ကြောက်ဖိန်းပေါ့အဲ့တော့ဒီကလည်းကြောက်ဖိန်းကိုကြိုက်တယ်ဆိုတော့ဒါကြောင့်မို့လို့ဝယ်လက်အနေနဲ့လူရှင် ratio ကတော့ 80% လောက်ကတော့ရုပ်ပြရဝယ်လက်ဖြစ်တာပေါ့ဗျာနော်ဒါတော့ကြောက်ဖိန်းကြိုက်တာဘူးလေသူက
လက်ရှိမှာမြမအကြောင်းမြတ်ရတနာတွေကိုပြပွဲမှာယူရိုငွေနဲ့ရောင်းချနေရကကုန်တယ်တွေအတွက်အဆင်ပြေအောင်ဒေါ်လာနဲ့ပြောင်းလဲရောင်းချနိုင်ဖို့စီစဉ်လှုပ်ဆောင်နေတယ်လို့လည်းဦးထွန်းလာအောင်ကပြောပါတယ်
။ကြက်ဖိလုံးတွေကိုတိူကစိုက်တာများတယ်၊ယူကဝယ်တာများတယ်ဆိုရင်အရင်လုံးတွေပါလေ export လုပ်မယ်ပါ냐လို့ရှိရင်သူတို့ကထားပါတော့ဗျာနမူနာ RMB နေပြီးတော့မှယူရိုပြောင်းယူကနေပြီးတော့ RMB နေဒေါ်လာပြောင်းဒေါ်လာနေယူရိုပြောင်း20လောက်ဆန်းနေတော့အမေရိကန်တွေပြည်သူတွေကညာပြစ်လာရင်ဘန်ကလေးတွေချုံးမှုသွားမယ်ဆိုရင် conversion rate ပေါ့ဗျာဒါကြီးကတက်တာပေါ့ဘာကြီးဒေါ်လာသိငနန်းတန်ငနန်းညိုးကြပြီလို့ရှိရင်ကွန်ဗတ်လောက်ရတယ်ကွန်ဗတ်ရှင်ဘက်ကြီးကအများတက်တာတော့မဟုတ်ဘူး။ဒီပေါက်တော့လူမချင်းတွေကလည်းတော့ကြပါတယ်။အဲ့ဒါအဓိကဘာကြောင့်မို့လို့ကြားလို့ကွန်ဗတ်လောက်ရတဲ့ rate ကလည်းဒီကံတော့လူဂျူဒီယာတစ်ခေတုန်းကြီးလိုက်တာများတယ်နမူနာဘာကြောင့်ကြောက်စိမ့်နေပြောလဲဆိုတော့ပြမနီလာပါ냐ဆိုလို့ရှိရင်ကြောက်စိမ့်ရတော့70-75ပါမယ်လို့ရှိတာပေါ့။အဲ့တော့ဒီဝယ်တဲ့လူချင်းကကွန်ဗတ်လောက်ရတဲ့ rate ကတက်တာပါမယ်လို့ရှိရင်ဂျူဒီအနေနဲ့လည်းပို့ပြီးတော့ဒါပေမဲ့ဒီကရလုံငန်းရှင်အနေနဲ့လည်းကွန်ဗတ်လိုရတဲ့ rate ကအများကြီးသက်သာသွားမယ်
။အခုအချိန်ထိမြန်မာနိုင်ငံကထွက်တဲ့ကြောင်းမြေရတနာတွေကိုအရင်တုန်းအတိုင်းရောင်းချလေးရှိရာကတိုင်းပြည်မှာအလုတ်ကင်ပို့ရအောင်နဲ့ကြောင်းမြေရတနာကရတဲ့ဝင်ငွေပို့တိုးနိုင်အောင်အတွက်ရည်ရွယ်ပြီးအနာဂတ်မှာအချောတဲ့အဖြစ်ပြောင်းလဲရောင်းချဖို့လိုအပ်တာတွေကိုစတင်အကောင့်ထဲပေါ်နေပြီဖြစ်ကြောင်းလည်းဦးထွန်းလာအောင်ကရှင်းပြပါတယ်
။ Gen Training Center ကြီးပါလေလက်ဆောင်ကြည့်ပြီး Gen Training Center တွေလည်းဆောင်တည်ပြီးနောက်လည်းဒီကနေ့ကတော့အရင်လုံးကြီးအရင်ကြီးရောင်းလာတဲ့စာလို့ရင်တော့ချောတယ်တွေထုတ်လို့မယ်ချောတယ်တွေအလိုရင်ဒီတွင်ကလူကြီးလည်းအလုပ်ကိုင်းနေ human resource ပေါ့ဗျာအလုပ်ကိုင်းနေဖွင့်လန်းနေလည်းပူပြီးများလာမယ်ဒါကြောင့်မို့လို့ရင်တော့ဟိုမှာထားလာတော့တင်းရဲလုံးကြီးတော့အပေါ်ကတော့တောင်းချစ်တော်လောက်ပြန်အားနေတော့တောင်းသားတော့ မနေ့ကဆို6000ဒီနေ့ဆို6000လောက်ပဲတင်တော့တယ်။ဘာလဲဆိုတော့ကုန်ရောထုတ်လုပ်ခွင့်ရဦးစားပေးတယ်။သူ့ပြည်တွင်းမှာလည်းကုန်ရောထုတ်လုပ်နေရင်သူ့ရဲ့ပြည်တွင်းရဲ့ generation တွေအတွက်လည်းအလုပ်တိုင်းနေကွန်လိုင်းတွေပေါ်များလာအောင်လို့အဲ့ဒါ technology ကိုမြင်မယ်။ကုန်ရောထုတ်လုပ်ခွင့် value added လုပ်ခွင့်ရအကျိုးရတယ်ပါလေ။ generation ကလည်းဒီလည်းစောက်ပြီးလည်းစောက်ပြီးသွားပြီ။ဒါလေးကိုပြည်တွင်းကလူငယ်တွေကိုပေါ်မယ်ပညာသင်ပေးမယ်။ပညာရှင်တွေကလည်းပေါ်မယ်။ value added လုပ်တဲ့အခါမှာကာဘင်လုပ်တဲ့ပညာတော့ဟိုဗီဒီယိုရဲ့လုပ်တဲ့ပညာ policy လုပ်တဲ့ပညာဒါမျိုးအကုန်တင်ပြမယ်တင်ပြပြီးရင်အရင်လုံးနေရောက်လာလို့လေကျွန်တော်အရေးအတွက် loss အရေးအတွက်ဒီ short 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 ပြီးသွားပါပြီ
အရင်သမရဦးသိန်းစင်အစိုးရလက်ထက်မှာတော့ကမြန်မာနိုင်ငံကြောင်းမြေနာလုပ်ငန်းရှင်များအတင်ရန်ပုံငွေတွေကအမေရိကန်ဒေါ်လာ86တန်းလောက်ပြောင်းနေတယ်ဆိုတဲ့သတင်းနဲ့ထွက်ပေါ်ခဲ့ပေမဲ့လည်းအစိုးရတာဝန်ရှိသူတွေကိုယ်တိုင်ပါဝင်စုံစမ်းစစ်ဆေးမှုတွေအရငွေကြေးအလွဲသုံးစားလုပ်တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ပြီးခဲ့တဲ့ဇွန်လ3ပိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကစလို့နှစ်ပေါင်းများစွာအစိုးရအဆက်ဆက်ကမြန်မာနိုင်ငံမှာကြောက်မဲ့ယတနာပြပွဲကျင်းပပြီးနိုင်ငံတကာကယတနာကုန်တွေကိုဖိတ်ခေါ်ရောင်းချခဲ့တာဖြစ်ပါတယ်အခု NLD အစိုးရတက်လာပြီးတဲ့နောက်မှာလည်းကြောက်မဲ့ယတနာပြပွဲတွေကိုအရင်အစိုးရတွေလက်ထက်မှာကျင့်သုံးခဲ့တဲ့မူရီလှုပ်ထုံးလုံနည်းတွေနဲ့ပြောင်းလဲလှုပ်ဆောင်တာမျိုးမရှိသေးဘူးလို့ကြောက်မဲ့ရနာအသင်းကတာဝန်ရှိသူတွေကပြောပါတယ်ခင်ဗျ